ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာလူလေးဦးသေဆုံးခဲ့တဲ့ဒီကနေ့တနင်္ဂနွေနေ့အစောပိုင်းကပေါက်ကွဲမှုဟာပြည်ပအကြမ်းဖက်သမားတွေရဲ့လက်ချက်အဖြစ်ဖိလစ်ပိုင်သမ္မတကပြောလိုက်ပါတယ်။ပေါက်ကွဲမှုကြောင့်ဝိပုနေသူကက်သလစ်ဘာသာဝင်ဒါဇင်နဲ့ချီဒဏ်ရာရခဲ့ပြီးမြို့တော်မနီလာအပါအဝင်နေရာတော်တော်များများမှာလုံခြုံရေးတတိပေးချက်တွေထုတ်ပြန်ခဲ့ရပါတယ်။မော်တာကြီးနဲ့လှုပ်ထားတယ်လို့ရဲတပ်ဖွဲ့ကယူဆထားတဲ့ဘုံကိုတော့မာရဝီမြို့ကမမင်ဒါနာအိုပြည်နယ်တက္ကသိုလ်ရဲ့အားကစားရုံမှာပြုလုပ်တဲ့ကက်သလစ်ဘာသာဝင်တွေရဲ့ဝတ်ပြုဆုတောင်းပွဲမှာပောက်ကွဲခဲ့တာဖြစ်ပြီးအခမ်းအနားမှာပါဝင်ခဲ့ကြတဲ့ကျောင်းသားတွေနဲ့ဆရာတွေအများအပြားကိုထိမှန်ခဲ့တာပါ။ပောက်ကွဲမှုကြောင့်အမျိုးသမီး3ဦးအပါအဝင်လူ4ဦးသေဆုံးခဲ့ပြီးဒဏ်ရာရထားတဲ့လူအယောက်50ကိုတော့ဆေးရုံ2ရုံကိုခွဲပြီးပို့ဆောင်ကုသပေးခဲ့ရတယ်လို့ဖိလစ်ပိုင်စစ်တပ်ရဲ့ဒေသခံတပ်မှုဗိုလ်ချုပ်ကပြောပါရတယ်။ဒဏ်ရာရသူတွေက6ဦးကတော့အသက်အန္တရာယ်ဆုံးရင်ရတဲ့အခြေအနေမှာရှိနေပါတယ်။တမရာဖာဒီနန်မာကော့စ်ဂျူနီယာကတော့မင်ဒါနာအိုပြည်နယ်တက္ကသိုလ်မှာနိုင်ငံခြားအကြမ်းဖက်သမားတွေရဲ့ကျူးလွန်ခဲ့တဲ့အသည့်တရားမဲ့အရက်ဆက်ဆုံးလုပ်ရအဖြစ်အပြင်းထန်ဆုံးရှုတ်ချပါတယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တိုက်ခိုက်မှုဟာပြည်ပကစစ်သွေးကြတွေလက်ချက်အဖြစ်တမရရဲ့ပြောဆိုချက်နဲ့ပတ်သက်လို့တစုံတရာရှင်းပြတာမရှိခဲ့ပေမဲ့ကာကွယ်ရေးဝန်ကြီးကတော့ခိုင်မာတဲ့အထောက်အထားတွေတွေ့ရတယ်လို့နောက်ပိုင်းသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်ရှင်။